ထိုင်းနိုင်ငံမှာတိုက်ခတ်တဲ့ဘဘုတ်မုန်တိုင်းကြောင့်ထိုင်းတောင်ပိုင်းရနောင်းဘက်ကမှဆက်လီတွေ၃ရက်ကြာမထွက်ခွာနိုင်ပဲရန်နာရတဲ့အတွက်မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကော့တောင်းဘက်ခြမ်းကိုပြန်မရပဲဖြစ်နေပါတယ်။ကော့တောင်းကနေရနောင်းဘက်ကိုနေ့စဉ်အလုလုဖို့သွားကြတဲ့အလုသမားတွေလည်းအခက်ကြုံနေရပါတယ်။အချိန်နဲ့အသေးစိတ်ကိုထိုင်းချေဆိုင် view သင်းတော့မအေးမှရှင်းပြပါဘူးခင်ဗျာ
။ထိုင်းနိုင်ငံမှာဇန်နဝါရီလ၄ရက်နေ့ကနေစပြီးတော့ဝင်ရောက်လာတဲ့ပါဘက်မုန်တိုင်းကြောင့်ရနောင်းဘက်ပင်လယ်ကမ်းတစ်လျှောက်မှာရှိတဲ့ငါးဖန်းဆက်လီတွေကုန်တင်ရင်တွေဆက်လီအလုံးဇန်နဝါရီလ၄ရက်နေ့ကနေ၆ရက်နေ့အထိရေချောင်းသွားလာမှုအရေးပေါ်ရပ်ဆိုင်းလိုက်ပါတယ်ဒီအတွက်ရနောင်းဘက်ကိုလာပြီးဈေးဝယ်လာကြသူတွေလည်းကော့တောင်းမြို့ဘက်ကိုပြန်လို့မရသလိုကော့တောင်းဘက်ကနေရနောင်းဘက်ကိုလာပြီးအလုလုကင်နေကြသူတွေလည်းအခက်အခဲတွေဖြစ်နေကြောင်းကော့တောင်းမြို့ကလည်းဖြစ်ပူကင်းသတင်းတောက်လည်းဖြစ်တဲ့ဦးတန်းထိုက်ကပြောပြပါတယ
်ဟုတ်ကဲ့ခင်ဗျာပိတ်ရတာခင်ဗျာတောင်းရပိတ်ရတာခင်ဗျာမနီရစားပေးတာခင်ဗျာမုံတိုင်းမုံတိုင်းရောက်လေဟိုပြန်ဖို့ကနည်းနည်းတော့ခက်ခဲတာပေါ့မဟုတ်လေဒီဘက်မှာရှိတာတွေတော့ခွဲခွဲသွားဖို့ခက်ခဲအလုသမားတွေတော့ခက်ခဲတာပေါ့ဟုတ်ခင်ဗျာအာနမန်ဟိုအာနမန်တစ်ခေချုံတော့ပိတ်ခတာခင်ဗျာဒါမုံတိုင်းအချိန်ကြီးကစိုးရင်ရလို့လေယောနီခင်ဗျာယောနီခင်ဗျာမနီကလေးဇရက်ယောနီနေဒီပါခင်ဗျာဒီလိုယောနီပါခင်ဗျာဟိုဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့မှာဟိုမိုးဥကြကစားပုံစံမျိုးယောနီပါခင်ဗျာ
အခုလိုမျိုးနှစ်နိုင်ငံတွာလာနေတဲ့ဆက်လေတွေရပ်ဆိုင်းလိုက်တဲ့အတွက်ထိုင်းနိုင်ငံဘက်မှဈေးဝယ်ဖို့လာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဟာပါနန်လေစိတ်မှစုပုံနေပြီးကော့တောင်းမြို့ကိုပြန်မရဖြစ်နေကြတာပါရနောင်းမြို့ပိုင်းနိုင်ကျတီဖုံပီရဘုတ်ကလက်မှတ်ရေးထိုးပြီးထုတ်ပြန်ထားတဲ့မှုန်တိုင်းဆိုင်ရာသတိပေးချက်မှာတော့ပင်လယ်ပြင်အတွင်းမှာမှုန်တိုင်းတန်ကြောင့်လှိုင်းကြီးလာမှာဖြစ်လို့တင်းမောကြီးငယ်ဆက်လေတွေအတွက်အန္တရာယ်ရှိနိုင်တာကြောင့်ပင်လယ်ပြင်ကိုထွက်ခွာခွင့်ကိုရပ်ဆိုင်းထားတာဖြစ်တယ်လို့လည်းဆိုပါတယ်။ရနောင်းမြို့နဲ့ကော့တောင်းမြို့နှစ်ဖက်လုံးမှာတော့စနေနေ့ကမိုးစက်တိုက်ရွာသွန်းနေပါတယ်။စနေနေ့နေ့လယ်ပိုင်းထိုင်းနိုင်ငံမိုးလေဝသဌာနဂျိုရုမှတ်တမ်းထုတ်ပြန်ချက်မှာတော့မုံတိုင်းဟာထိုင်းတောင်ပိုင်းခရိုင်တွေနဲ့ထိုင်းပင်လယ်ကွေးတဝိုက်လက်ပတ်တိုက်ခတ်နေပြီးထိုင်းနိုင်ငံနဲ့ကဲ့ရဲ့မြန်မာနိုင်ငံအောက်ပိုင်းဒေသတွေမှာလည်းမုံတိုင်းရဲ့တရားမှုတွေကြောင့်မိုးကြီးလေထန်လာနိုင်တယ်လို့လည်းဆိုပါရယ်။ဒါအပြင်တောင်ကျရေကြီးမှုကိုလည်းသတိထားရပါလိမ့်မယ်ဆိုပြီးသတိပေးနေပါရယ်။မြန်မာနိုင်ငံမိုးလေဝသဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့သတင်းအရမြန်မာပင်လယ်ပြင်မြစ်ဝကျွန်းပေါ်မုတ်တမခွေမော်တနင်းသာရီကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာရန်ဖန်ရန်ခါမိုးတက်နေပြင်းများကြောက်ရောက်ပြီးလှိုင်းကြီးမဲ့ဆိုတဲ့အကြောင်းရေပြင်မြေပြင်လေဟာတနအီကိုမိုင်၄၀ထိတိုက်ခတ်နိုင်ကြောင်းမြမပင်လေပင်ကလှိုင်းအမြင့်ကတော့မြဝကျွန်းပေါ်မုတ်တမခွေမွန်တနင်းသာရီကံယုံတဲ့လျှောက်နဲ့ကမ်းလွန်ပင်လေပင်တို့မှာရှစ်ပေကနေဆယ်ပေခန့်အထိမြင့်တက်နိုင်ပြီးရခိုင်ကံယုံတဲ့လျှောက်နဲ့ကမ်းလွန်ပင်လေပင်တို့မှာ၄ပေကနေ၆ပေထိရှိနိုင်တယ်ဆိုပြီးသတိပေးနှိုးဆော်ထားပါတယ်ရှင်